အမေရိကန်ပြည်တော်စုတက္ကသပြည်နယ်မှာမူလတန်းကျောင်းသား19ယောက်နဲ့ဆရာ2ယောက်သေဆုံးတဲ့ပစ်ခတ်မှုကိုတုံ့ပြန်ဖြေရှင်းရမှာအချိန်ကြာခဲ့တဲ့အပေါ်လွန်ကျွေးအာဏာပိုင်တွေအပြင်းထန်မေးခွန်းထုတ်ခံနေရပါတယ်။တက္ကသပြည်နယ်ယူဗာဒီမြို့မှာရှိတဲ့ရော့ဘ်မူလတန်းကျောင်းက၄တန်းကျောင်းသားတွေရှိရာစာသင်ခန်းမှာလူ21ယောက်ကိုပစ်တက်ခဲ့တဲ့အသက်18နှစ်အရွယ်အထက်တန်းကျောင်းထွက်တနက်သမားဆာဗီရိုရာမိုစာရဲတွေဝင်ရောက်စီးနှင်းမှုမတိုင်ခင်ကျောင်းဝင်းထဲမှာမိနစ်40ကနေတနာရီလောက်ထိရှိနေတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ကျောင်းထဲကိုဝင်ရှင်းမှုကလေးမိဘတွေနဲ့အနီးအနားမှာကြည့်နေတဲ့သူတွေကရဲတွေကိုအော်ဟစ်ပြောခဲ့ကြတယ်လို့လည်းကိုရန်တွေ့သူတချို့ကပြောပါတယ်။တနက်သမားကျောင်းထဲသူ့ကိုအတင်းဝင်ရောက်ခဲ့ပြီးတဲ့နောက်ပိုင်းဘလောက်ကြာကြာရှိနေခဲ့တယ်လဲ။ကျောင်းလူညီကြီးတွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့သလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။တခိုင်မှုတွင်သေဆုံးသူကလေးတယောက်ရဲ့ဖခင်တယောက်ကလည်းရဲတွေရဲ့တွန့်ပြန်မှုနှီးကွေးလွန်းလာကြောင်းကိုရန်ဝင်စည်းဖို့အနီးအနားကတခြားလူတွေနဲ့တိုင်ပင်ခဲ့သေးတယ်လို့လည်းပြောဆိုထားပါတယ်။ရဲတွေကိုမြင်းမြန်းဆန်းဆန်းတွန့်ပြန်မှုမိဘတွေကဝိုင်းပျော်နေတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းအနီးအနားကချိန်နေတဲ့သူတယောက်က Facebook လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။ Texas ပြည်နယ်အများပြည်သူလူညိုရေးဌာနအကြီးအကဲကတော့ရဲတပ်ဖွဲ့ကအမြန်ဆုံးတွန့်ပြန်ခဲ့ပြီးတနက်သမားကိုလည်းရှင်းလင်းနိုင်ခဲ့တဲ့အကြောင်းတွန့်ပြန်ခဲ့ပါတယ်။အမေရိကန်မှာဆယ်စုနှစ်တစ်ခုနီးပါးအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေကစုံစမ်းနေစေဖြစ်ပါတယ်။